ါပေမဲ့တပ်ပြင်းဟာဒီကနေ့ဒေါက်ဒေဗီတာသမားလို့ကြောကြနေပါတယ်။ဤကြီးကလူမျိုးပေါက်ဖာရော့စ်ဘယင်ကိုအမေရိကန်နိုင်ငံမှာစိတ်ဝင်စားနေကြပါတယ်
။တပ်ပြင်းရဲ့ခေတ်ကပစ္စည်းတွေကိုအမေရိကန်နိုင်ငံမှာလှည့်လည်ပြသနေပြီဖြစ်ပါတယ်။အဲ့ဒီပစ္စည်းတွေထဲမှာတပ်ပြင်းရဲ့တင်ကြိုင်းကူကရရှိတဲ့ပစ္စည်းတွေနဲ့ဘယင်ရဲ့စီတော်မျိုးတော်တွေရဲ့တင်ကြိုင်းတွေကနေရတဲ့ပစ္စည်းတွေဤကြီးမှာဆက်ရှိရာစုနှစ်မင်းဆက်အတွင်းသူနဲ့အတူကြီးပင်းခဲ့တဲ့လူတွေရဲ့ပစ္စည်းတွေစုစုပေါင်း130ရှိပါတယ်
။တပ်ပြင်းရဲ့ပစ္စည်းပြပွဲကိုတတ်တက်မှန်နဲ့ဖာရိုးဘယင်တို့ရဲ့ရွှေပြည်သားခစ်လို့မိပေးထားပါတယ်။ဇွန်လ16ရက်နေ့မှာလော့စ်အန်ဂျလိစ်ကောင်တီပြတိုင်မှာမပြတ်မီပြပွဲလက်မှတ်ရောင်းချရမှာ3သိန်းထိရောင်းချခဲ့ရတဲ့အတွက်စံချိန်တင်ရပါတယ်။ပြပွဲပြီးလို့နောက်တနေရာဖြစ်တဲ့ဖလော်ရီဒါပြည်နယ်ကဖော့လော်ဒါဒေးမြို့ကိုဒီဇင်ဘာလမှာရွှေ့သွားတဲ့အထိလူပေါင်းတိဒတ်မှ2တန်းလာရောက်ကြည့်ရှုကြလိမ့်မယ်လို့ပြောလင့်ထားပါတယ်။ဖော့လော်ဒါဒေးကနေမေလမှာချီကာဂိုမြို့ကိုရွှေ့ပြောင်းပြသမှာဖြစ်ပါတယ်။2009ခုနှစ်စောစောပိုင်းမှာတော့ဖီလာဒဲဖီးယားမြို့မှာပြတ်သားမှာဖြစ်ပါတယ
်။အန်ဒရီယာရစ်ရှာလော့စ်အန်ဂျလိစ်ပြလိုက်ရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်။1988ခုနှစ်တုန်းကသဗ္ဗင်ရဲ့တင်ကြိုင်းကူကရရှိခဲ့တဲ့ပစ္စည်းတွေကိုပြသခဲ့ရမှာလူတွေစံချိန်တင်လောက်အောင်ဗားရောက်ကြည့်ရှုခဲ့ကြအောင်။အဲဒီချိန်ကစပြီးအီဂျစ်ကဖာရိုဘီယင်တွေကိုစိတ်ဝင်စားမှုတွေတိုးပွားလာကြောင်းသူမကပြောပါတယ်။
King Tut since his discovery and his first visit.
ညနေနေ့30ကတတ်တရင်ရဲ့အလောင်းကိုတွေ့ရှိခဲ့ပြီးနောက် Los Angeles မြို့ကိုပထမဆုံးရောက်ရှိလာတဲ့တတ်တရင်ကို Rock Data သမားတူလို့စိတ်ဝင်စားခဲ့ကြပါတယ်။ကျမကိုယ်တိုင်လည်းစိတ်ဝင်စားခဲ့ပါတယ်။ဘယင်ကလေးကငေရာရဲ့သူနဲ့ပတ်သက်တဲ့ဇာတ်လမ်းတွေရှိနေတာရဲ့သူ့ရဲ့တင်းရိုင်းကရရှိခဲ့တဲ့အံ့ဩစရာလက်ရာတွေရဲ့အဲ့ဓာတွေကြောင့်ဒီဘယင်ကိုအရွယ်မရွေးစိတ်ဝင်စားကြတာလို့ထင်ပါတယ်။
တကယ်တော့ဗြိတိချရှေးအောင်သုတေသပညာရှင်ဟောဝတ်ကာတာက1922ခုနှစ်မှာတပ်ဘင်းရဲ့ဂူကိုဖွင့်လှစ်ခဲ့တဲ့အချိန်ကတည်းကတပ်ဘင်းကိုစိတ်ဝင်စားခဲ့ကြတာဖြစ်ပါတယ်။သူ့ရဲ့ဂူသင်းချိုင်းကိုဖွင့်လှစ်တဲ့သူတွေဟာဒုက္ခလှလာကြီးတွေ့လိမ့်မယ်လို့ဘင်းကကြင်စဲထားခဲ့တယ်လို့ပြောနေကြတဲ့တွင်လဲတပ်ရဲ့သင်းချိုင်းကိုတွေ့ရှိတော့စိတ်ဝင်စားမှုပိုလာကြတာလည်းဖြစ်နိုင်ပါတယ်။တယ်ရီဂါစီယာ National Geographic သင်းကဖြစ်ပါတယ်။ဒီသင်းဟာအခုလောလောဆယ်ပြပွဲကိုကမကတာပြုကူညီတဲ့အသင်းလေးဖြစ်ပါတယ်။သူကလူတွေဟာအီဂျစ်တို့ရဲ့ဒဏ္ဍာရီတွေနဲ့တေဆုံးပြီးတဲ့နောက်ဆောင်ရွက်ကြတဲ့အလေအထတွေကိုလည်းသိဝင်စားကြတယ်လို့ပြောပါတယ်
။ And then the fact that this is the only intact treasure of a pharaoh that has
ever been. သဘင်ရည်ကြီးဟာပစ္စည်းမရှိဘဲပထမဆုံးတွေ့ရတဲ့အီဂျစ်ဘုရင်တဦးရဲ့ပစ္စည်းတွေဖြစ်ပါတယ်။အခုအထိကျွန်တော်တို့တွေ့ရှိတဲ့အီဂျစ်ဘုရင်တွေရဲ့ပစ္စည်းတွေဟာလူရဲ့ဖြည့်ဆည်းထားတာတွေဖြစ်ပါတယ်။အဲ့ဒီပစ္စည်းတွေဟာလွန်ခဲ့တဲ့နှစ်ထောင်ပေါင်းများစွာကတည်းကပျောက်ဆုံးကုန်ကြပါလေ
။တပ်ဘင်ကူတွေကတွေးရှိတဲ့ပစ္စည်းအတော်များများဟာတစ်တစ်လွန်လင်ဖြစ်နေပြီးအမခန်းစရာလည်းဖြစ်ပါတယ်။တရဖူဆိုရင်ရွှေနဲ့လုပ်ထားတာပါ။တပ်ဘင်ရဲ့အလောင်းထိပ်မှာတွေ့ရတဲ့ရောင်စုံမှန်တဲ့ရတနာတွေဟာလည်းစိတ်ဝင်စားပြပါပဲ။သူ့ရဲ့အသေးကိုထည့်ထားတဲ့ရွှေနဲ့ကြောက်တွေနဲ့စီထားတဲ့အခေါင်းပုံဘူးလေးဟာလည်းထူးခြားလာပါတယ်။ပြီးတော့ရွှေဓမြောင်နဲ့ဓမြောင်ထည့်တဲ့အင်းစားတဲ့ပစ္စည်းအလုံးဟာအမှုပညာလက်ရာရောက်လာပါတယ်
။အပြည်ပြည်ဆိုင်ရာအမှုပညာနဲ့ပြာခန်းအဖွဲ့ရဲ့ဥက္ကဋ္ဌဂျွန်နော်မန်ကပစ္စည်းတွေရဲ့လက်ရာတွေဟာအသေးစိတ်မှွန်းထားတာဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း3400ကပစ္စည်းတွေဖြစ်တဲ့အပြင်တိတ္တတချို့ကလက်ရာတွေဟာပြောင်းမြောက်လာတဲ့အတွက်အမခံဖြစ်ရကြောင်းပြောပါတယ်
။တပ်ပြင်းရဲ့အလောင်းနဲ့ပစ္စည်းတွေဟာနုနယ်ပိန်မွေ့တဲ့အတွက်အီဂျစ်မှာပဲထားရှိဖို့ဥပဒေပြဋ္ဌာန်းထားပါတယ်။ဒါကြောင့်တပ်ပြင်းရဲ့ပြာပွဲဟာနောက်ဆုံးဖြစ်နိုင်ပါတယ်။ဒါပေမဲ့တပ်ပြင်းမဟုတ်ဆိုးမီနှစ်တရာခန့်ကပုတ်ဆိုးခဲ့တဲ့ Hashford ဘယင်မနဲ့တပ်ပြင်းရဲ့နောက်ပိုင်းနှစ်1300လောက်ကြာမှာပုတ်ဆိုးခဲ့တဲ့နာမည်ကျော်ကလီယိုပါထရာဘယင်မတို့ရဲ့သမိုင်းဆိုင်ရာပြာပွဲတွေဆိုတော့အမေရိကန်မှာကြာတာဖြစ်နေပါတယ်။